ရခိုင်ပြည်နယ်ပုံနှကျုံမြို့နယ်အတွင်းမြမတက်မတော်နဲ့အေးအေးရခိုင်လက်နက်ကင်အဖွဲ့တို့ဖြစ်ပွားတဲ့တိုက်ပွဲမှာနှစ်ဖက်ထိခိုက်မှုတွေရှိနေတယ်လို့တက်မတော်ဘက်ကပြောပါတယ်။မနေ့ကဖြစ်ပွားခဲ့တဲ့ပုံနှကျုံမြို့နယ်နဲ့မြအုပ်မြို့နယ်တိုက်ပွဲအတွင်းရွာသားတွေတိုက်စုံဒဏ်ရာရမှုရှိခဲ့ပြီးဒေသခံရွာသားတွေလည်းစစ်ဘေးတိမ်းရှောင်နေရတယ်လို့ဒေသခံတွေကပြောပါတယ်။ဒီအခြေအနေကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ပုံနှကျုံမြို့နယ်တွင်တမတော်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA တို့တိုက်ပွဲဖြစ်ပွားရမှာနှစ်ဖက်ထိခိုက်မှုတွေရှိခဲ့ကြောင်းသတင်းတွေကိုတမတော်ဘက်ကအတည်ပြုပြောဆိုလိုက်တာပါခမီချောင်းနဲ့ကနမ်းမဲကျေးရွာကြားမနေ့တုန်းကတိုက်ပွဲဖြစ်ခဲ့တာမှန်ကန်ကြောင်းတမတော်သတင်းမှပြန်ကြားရေးဖွဲ့တွင်းမှုဘူမှုချုပ်စော်မင်းတို့ကအတည်ပြုပြောဆိုခဲ့ပေမဲ့ထိခိုက်ဒေဆုံးမှုကိန်းကနန်းသိကြကူတော့ပြောခွင့်မရှိဘူးလို့လဲ VOA ကပြောပါတယ်
မင်းရတော့ကံကောက်ပတ်မှာဒီ okay ကြည့်ရရအရှိပြန်ကံကောက်ပတ်မှာတော့ကျွန်တော်ဘက်ကတော့ထိခိုက်ဒဏ်ရာမှုလေးရှိတယ်ဟိုဘက်ကတော့ကျွန်တော်အနောင်နဲ့ရလိုက်တာရှိပါတယ်ကျွန်တော်ထိခိုက်ကြသမှုမပြောလို့သူတို့ကအားတယ်ကျွန်တော်မပြောပါဘူးအနောင်နဲ့ရလိုက်တာတော့ရှိပါတယ
်မင်းကဖြစ်ခဲ့တဲ့တိုက်ပွဲတွင်ရခိုင်တပ်မတော် AA ဘက်က6ဦးထက်မနည်းကြာဆုံးခဲ့ကြောင်းကိုလည်းသတင်းတွေထွက်ပေါ်နေပါတယ်ဒါပေမဲ့ AA ပြန်ကြားရေးတာဝန်ခံခိုင်တုခကတော့သတင်းအသိကျမရသေးဘူးလို့အခုလိုပြောပါတယ်
ကျွန်တော်အဲ့ဒီစိတ်ပင်နဲ့ပတ်သက်ပြီးတော့လုံးလုံးကြည့်ပြောလို့မရသေးဘူးကြာကျွန်တော်ဒီဟိုကနေပြီးတော့အထက်လက်တွေမပေါ်လာဘူးကျွန်တော်မနေ့ကတော့တောင်းထားတယ်မင်းကဖြစ်တဲ့စိတ်ပင်တွေ
မနေ့ကပုံနှကျိုးမြို့နယ်ခမီချောင်းနယ်ကနမ်းမဲကျေးရွာကြားဖြစ်ပေါ်ခဲ့တဲ့တိုက်ပွဲမှာရွာသားတွေတိတ်ဆုံထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ကနမ်းမဲရွာသားတို့ကပြောပါတယ
်။လက်နက်ကြီးကြားလို့ရောက်ကြတဲ့တိတ်ဆုံတယ်မိမာနှုတ်ရောက်ကြတဲ့ဒဏ်ရာရတယ်လေ။ဟိုလက်နက်ကြီးပေါ့သူတို့ထူတာပေါ့အဲတက်မတော်နဲ့အေးနေပေါ့တက်မတော်ပိုက်လာအေးပိုက်လာတော့မကြည့်ဘူးလေ။လက်နက်အောက်ကြည့်ဆန်တော့ကြားလို့အဲ့လိုနဲ့ရွာတွေကိုထိတာပေါ့အဲ့ကမီတီချောင်းလဲဟိုကနမ်းမဲနဲ့တိမူတော့မူလေအဲ့ဒါမျိုးဖြစ်တာပါမနေ့က
တေဆုံသွားတဲ့သူကတော့ကနမ်းမဲကျေးရွာကအသက်40ကျော်အရွယ်ဥစိန်တွန်းဖြစ်ပြီးတန်ရာရရှိသူတွေကတော့ဦးအင်ကအောင်တော်စီတူနဲ့မခိုင်ဦးတို့ဖြစ်ကြပါတယ်ဘုံတို့မြို့နယ်ဘက်မှာဒီလပိုင်းတွင်ဖြစ်ပွားခဲ့တဲ့နှစ်ဖက်တိုက်ပွဲကြောင့်ရွာသား1000ကျော်စစ်ဘေးသိမ်းရှောင်နေရတယ်လို့ပို့ရှိပြင်မဟာမိတ်လူမှုကူညီရေးအသင်းတာဝန်ခံကိုငယ်ဦးမောင်ကပြောပါတယ
်ဘုံတို့မြို့ပေါ့တော့ပြီးစစ်ဘေးဆုံးဆွမ်းမှာရှိရှိရေဘုံတို့မြို့ကအောင်မင်္ဂလာကျောင်းရှိရှိရေပေါ့တော့ပြီးတော့ကနထောင်လောက်ရှိရေကိုဒီလိုမျိုးခမန်းကြီးတက်တဲ့နေ့ရတော့ဘန်ကအပေါင်းတော်အဲ့ဒီနေရာတွေကပေါ့ရှင်နေတဲ့ပါတယ်ကို
စစ်ရှောင်ဥယျာဉ်250ကျော်ရှိတဲ့အောင်မင်္ဂလာကျောင်းကတော့ဒီကနေ့မှာမြန်ဆောင်စစ်ဘေးရှောင်ကယ်ဆယ်ရေးအဖွဲ့ကနေအလှူငွေထောက်ပံ့ပေးအပ်ခဲ့ပါတယ်မနေ့ကညနေပိုင်းမှာလည်းမြောက်ဦးမြို့နယ်ဝေသာလီကျေးရွာဤမှာတပ်မတော်စစ်ကြောင်းဘုံခွဲတိုက်ခိုက်ခံရပြီးလက်နက်ကြီးတွေနဲ့ပြေကပ်မှုကြောင့်ရွာသားတို့ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဝေသာလီကျေးရွာသားဥဖြူကဆိုပါတယ်
ဘုံပောင်းရင်တို့လှမ်းပြတာတပ်မတော်ကမှတပ်မတော်ကစစ်ဘေးတော့မရှိဘူးတို့လှမ်းပြတယ်လက်နက်ကြီးတွေရောလမ်းဘေးမှာသွားနေလို့တရားဒဏ်ရာရတယ်သူကစိတ်ုံသွားတယ်မြောက်ဦးစီရင်ရွာကတိချောင်းနေတာအများကြီးပဲ
ခြေသောမတန်ရာရရှိသွားတဲ့မျိုးရမီကတော့ဝေသာလီကျေးရွာကသောခိုင်သိမ်းမြ65နှစ်ဖြစ်ပြီးလက်ရှိမြောက်ဦးစေးုံမှာစေကူတနေရပါတယ်။မနေ့ကမြောက်ဦးမြို့နယ်တွင်ပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့တာကိုတော့မသိရှိသေးဘူးလို့တပ်မတော်သတင်းမှပြန်ကြားရေးတွင်းမှုဘုံမှုချုပ်စော်မင်းထွန်းကပြောပါတယ်။ရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားတိုက်ပွဲစဉ်တွေတွင်မှအရသားတွေထိခိုက်ဒေဆုံးမှုတွေပုံမှုများပြားလာနေပါတယ်ခင်ဗျာ။